ကိုရိုနာဖိုင်းရဲ့ကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏီပခတ်တွေလည်းဆက်လက်ဖြစ်ပွားနေတာကြောင့်ဒေသခံတွေထိခိုက်သေးမှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်ပြည်နယ်မှာကန်ရွာကကူးစက်ခံရသူအတေပြူလူနာတွေဆက်တိုးနေရှိမှာပဲ။စီရီတိမှမှုတွေနဲ့ကြုံနေရဆဲဖြစ်ပါတယ်။ဒီအပိုင်းတွင်းမှာပဲရတိတော်မျိုးနယ်မှာလက်နက်ကြီးကြီးကြောက်ပောက်ကွဲမှုတွေကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရရှိကြသလိုဒေလွရတင်းဆောင်နေကြရတယ်လို့ရတိတော်မျိုးနယ်ပြည်သူ့လွှတ်တော်မှဒေါ်ခင်စောဝေကပြောပါတယ်။
ဆိုတော့ COVID-19 ရောဂါကလည်းဖြစ်နေတယ်နောက်တစ်ခါဆရာမတို့ဒီတိတော်မျိုးတွေမှာဆိုလို့ရှိရင်လည်းတချို့နေရာတွေဆိုတိုက်ပွဲတွေဖြစ်တယ်တိုက်ပွဲတွေမဖြစ်ပေနဲ့လည်းလည်းကြီးကြရပေါ့နော်အဲ့ဒါမျိုးတွေတွေ့နေရပါတယ်အဲ့တော့ခင်ရရတဲ့လူနာတွေလည်းရတိတော်ဆွေးယူမှလာကူရတာရှိတယ်ဒီနေ့မှလည်းဒီဒီမှာလည်းလည်းကြီးကြတဲ့အတွက်ဒီကျောင်းသားအယူစိတ်ကနေနေ့အယူတရားခင်ရရရှိတယ်
ရတိတော်မျိုးနယ်နောက်ပိုင်းမှာပြီးခဲ့တဲ့တရင်တပတ်ကလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေရှိတာကြောင့်ဒေသခံတို့ဘေးလွတ်ရာထွက်ပြေးနေကြတယ်လို့ရတိတော်မျိုးပေါ်ကဆစ်ဆောင်ဒုက္ခတွေရေကူညီပေးနေတဲ့ကိုဘက်ကကပြောပါတယ
်။အပြင်းရတဲ့ဆစ်ဆောင်တွေနေတဲ့ဗျာဒီဟိုဟာရေဆင်းဆောင်ကျိုးရောကဟိုတရားကျော်လောက်ရှိတယ်ဗျာ။မဟုတ်ဘူး။ဘောကျိုးရောကတော့မရောက်သေးဘူး။ဆံဘောကျိုးရောကဒီနီးစက်တဲ့ဥမာဟိုနီးစက်တဲ့ကျိုးမနေလာမှမသိဘူး။အဲ့ကျိုးရောမနေတဲ့ကျွန်တော်တို့လည်းဒီမှာလမ်းကြောင်းမကောင်းလို့အမှတနင်္လာနေ့ကလည်းတော့ပြည်ဥပဒေအသက်ရှင်ဖြစ်နေတယ်။အဲဒီမင်းကြီးနဲ့တောင်းမှကြီးတဲ့ဇက်ကမြန်မာတပ်ပြီးရေတက်ကအမင်းဟိုပြစ်ဆက်နေတော့ဟိုကကျွန်တော်တို့လည်းတွားပြီးတော့ကူခောက်ပြန်သိတော့အခက်ရှင်ဖြစ်နေတယ်ဗျ။
ပြည်ထောင်တည်တဲ့တပတ်တင်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်မှာလည်းလက်နက်ကြီးကြောက်ပောက်ကွင်းမှုကြောင့်ဒေသခံတွေထိခိုက်ဒေဆမှုတွေရှိခဲ့တယ်လို့လည်းကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ်။
ဒါပေမဲ့ကျွန်တော်တို့ဖက်ဆက်တဲ့အခါမှာတင်းတဲ့ဆက်ကြမ်းတစ်ခုကရေမှာလည်းရှိနေတာပေါ့လေအရင်ကလေးကလည်းရှိနေတာပေါ့ဆိုတော့မမ်ဘာဖြစ်ကိုတက်လာပါတယ်တက်လာပြီးတော့ဟိုကဆိုတော့ဒီဆက်ကြမ်းတစ်ခုလေဒီဟိုဖြစ်တဲ့အခါကျတော့အဲ့ဒီမမ်ရှိတဲ့လူတွေကတောက်တိုက်နေတဲ့အမျိုးသမီးတွေကကြောက်ရွံ့ပြီးတော့လေကြောက်ရွံ့ပြီးတော့ဒီရေတွေကိုဝင်လာကြတဲ့အချိန်မှာလည်းလည်းကြည့်ကြည့်ပြီးတော့တင်းတဲ့ကံရရတယ်ဆိုပြီးတော့တင်းတို့ကဆက်ဖြစ်တယ်ကျွန်တော်ဘလိုက်မကြင်ပါပဲကျွန်တော်သိရင်ကအမျိုးသမီးတရားအဲ့ဒီအတောက်ရရရတယ်ပြန်ရရတဲ့အမျိုးသမီးတရားဆုံးနေတယ်ကျွန်တော်ပြန်ရတယ်အတောက်ရရအမျိုးသမီးတရားဆိုတော့မင်းညကအဲကျွန်တော်ဒီကျောက်တော်ဆိုးရရက်ကအသက်သုံးကျော်ယူမနေဘူးဆိုတဲ့တရား
ကိုရိုနာဖိုင်းရဲ့ကူးစက်မှုတိုင်အဓိကခံနေရတဲ့ရခိုင်ပြည်နယ်မှာစီရီတိမှမှုတွေကြောင့်ဒေသခံတွေထိခိုက်သေဆုံးတဲ့အထိအန္တရာယ်ကျရောက်နေတဲ့အတွက်တိုက်ပွဲတွေအမြန်ဆုံးရဖို့လိုအပ်နေပြီလို့လည်းရတိတော်မျိုးနယ်ပြည်သူ့လွှတ်တော်မှဒေါ်ခင်စောဝေကပြောပါတယ်။အဲ
ရခိုင်ပြည်နယ်ဒီမြောက်ပိုင်းတိုက်ပွဲဖြစ်တဲ့နေရာတွေဆိုတာကတော်တော်စိန်ခေါ်မှုများလာတွေ့ရပါတယ်။အိုးအိမ်မှာနေပြီးတော့ပေါ့နော်။ဟောတခါတည်းဘယ်မှလည်းမတော်ပင်နဲ့နည်းနည်းကြီးကျလာတာတွေကိုလည်းတွေ့ရတယ်ပေါ့ရင်ဆိုင်နေရတယ်ပေါ့။အဲ့ဒါ COVID-19 ရောဂါလည်းကိုရဲ့ကြီးရောမှာဘယ်နည်းများရောက်လာမလဲကိုရဲ့တိုက်ပွဲဆောင်နေရာဒီမှာဘယ်နည်းများရောက်လာမလဲဆိုလို့ဆိုရင်ဒီတဲ့ပုံတွေနဲ့ပဲသိနေရပါတယ်ဒီလို COVID-19 ရောဂါဖြစ်နေတဲ့အချိန်မှာတော့တော့တစ်တိုက်ပွဲတွေကိုရစေဖို့ပေါ်တော့ဆရာမတို့တိုက်တွန်းထားတာလည်းရှိတယ်ဒီနေရာကလည်းတိုက်တွန်းချင်ပါလေချက
်လက်နက်ကင်မဏိပခတ်တွေကြောင့်နေရာဆွန့်ခွာထွက်ပြေးနေကြတဲ့စစ်ဆောင်ဦးရဲ့2သိန်းကျော်လောက်ရှိမယ်လို့ခန့်မှန်းထားတဲ့ရခိုင်ပြည်နယ်မှာမကြသေးခင်တတိယတပအနေငယ်ကစလို့ကိုရိုနာဗိုင်းရဲ့ကူးစက်မှုတွေရောက်တဲ့အတူလာရာကအတော်လာကန့်သတ်ထိန်းချုပ်ထားတာဖြစ်ပါတယ်စစ်တွေမြို့နယ်မှာညမထွက်ရမင်းအပါဝင်ပြည်နယ်တစ်ခုလုံးမှာလည်းမလို့အရင်အပြင်မထွက်ကြဖို့ညွှန်ကြားထားတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေကနေတတိယပေးပို့ထားတာဖြစ်ပါတယ်